မြန်မာနိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့တရားတနှစ်မြောက်မွေးလေးအထိမ်းအမှတ်အဖြစ်ရန်ကုန်မြို့မှာဗိုလ်ချုပ်အောင်ဆန်းရဲ့ပတ်သက်တဲ့ကပြားရွတ်ဆိုပြိုင်ပွဲလေးပကြီးပြပွဲလေးကျင်းပနေပါတယ်။မြန်မာနိုင်ငံကလေးများနေ့လေးဖြစ်တဲ့ဒီကနေ့မှာတော့ကလေးငယ်တွေအတွက်ပျော်ပွဲရှင်ပွဲကျင်းပပေးနေတယ်လို့ဗိုလ်ချုပ်ကိုအောက်မေ့သတိရသူတွေကလည်းဗိုလ အစချီတဲ့အောင်ဆန်းစာနီကပြားလေးအတိုင်းဒီကနေ့ဖေဖော်ဝါရီ23ရက်နေ့ဟာမြန်မာနိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးလက်ဖြင့်အမျိုးသားကောင်းဆောင်တူလေးဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့တရားတင်မြောက်မွေးနေ့ဖြစ်ပါတယ်ဗိုလ်ချုပ်အောင်ဆန်းကြာဆုံးသွားတာနှစ်ပေါင်း60ကျော်သွားခဲ့ပြီမယ်လို့ဗမာပြည်သူလူထုကတော့ဒီကနေ့အထိသူ့ကိုအောက်မေ့တက်တာနေစေဖြစ်ပါတယ်ဒီကနေ့ဟာဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့လည်းဖြစ်သလိုမြန်မာနိုင်ငံကလေးများနေ့လည်းဖြစ်တာကြောင့်ကလေးငယ်တွေအတွက်စာစီစာကုန်းပြိုင်ပွဲတွေ၊ကြပြာရွတ်ဆိုပြိုင်ပွဲတွေနဲ့အားကစားပြိုင်ပွဲတွေကိုရန်ကုန်မြို့ကအမျိုးသားဒီမိုကရေစီရုံးချုပ်မှာလုပ်ပေးဖြစ်တယ်လို့ NLD ရဲ့ရန်ကုန်တိုင်းအလို့အမှုဆောင်အဖွဲ့ကဒေါ်ချီကြီးဝင်းကအခုလိုပြောပါတယ်
ဒီကြောင့်မွေးနေ့အတွက်ကိုအန်တီတို့အားကြပြာရွတ်ပြိုင်ပွဲတွေအကပြိုင်ပွဲတွေနောက်ပြီးပတိဆွဲပြိုင်ပွဲတွေအဲဒီဥစ္စာလေးတွေကိုရုံးချုပ်ပေါ်မှာကျင်းပတယ်။ပုံပြောပြိုင်ပွဲလေးတွေလည်းကျင်းပပေးတယ်။နောက်ပြီးတော့ဒီအောက်ဖက်မှာဆိုလို့ရှိရင်အားကစားခံလာအနေနဲ့ပေါ့နော်ဒီဘောလုံးခံတာတို့ဆင်းပြီးဆွဲအယုတ်ကလေးတွေအဲဒီဥစ္စာလေးတွေတံပုံးရိုက်ပွဲလေးတွေမုတ်စားပြိုင်ပွဲလေးတွေအဲဒါလေးတွေကျင်းပပေးပါမယ်။
အခုလိုမျိုးဗိုလ်ချုပ်အောင်ဆန်းမွေးနေ့ကိုကလေးများနဲ့အထိမ်းအမှတ်အဖြစ်ထင်ထင်ပေါ်ပေါ်ပြန်လည်ကျင်းပနိုင်တာလေးနှစ်ဝန်းကျင်ပဲရှိပါသေးတယ်။ဗိုလ်ချုပ်အောင်ဆန်းကိုချစ်ခင်ကြတဲ့လူငယ်လူရွယ်တချို့ကလည်းသူမကွယ်လွန်ခင်ထိနေသွားခဲ့တဲ့နတ်မောက်လန်ကဗိုလ်ချုပ်ပြတိုက်ကိုလာရောက်လည်ပတ်ခဲ့ကြပါရယ်ဗိုလ်ချုပ်ပြတိုက်ကိုလာရောက်ခဲ့ကြတဲ့သူတွေထဲမှာမြောက်ကလာမျိုးနယ်ကနေလာတဲ့မမေကျော်စင်နဲ့မဟန်စုစုနိုင်တို့လည်းပါဝင်ပါရယ
်ပြောရမယ်တနင်္ဂနွေလုံးကအကုန်လုံးတော့ဟိုသေးသေးညီညီနဲ့စိတ်ကြံတဲ့ဗိုလ်ချုပ်ရဲ့မွေးနေ့အမှတ်တရဖြစ်တဲ့အတွက်ကြောင့်မလို့ဟိုတတိတရနဲ့အခုလိုမျိုးလာရောက်ခဲ့တာပ
ါညီမနေနဲ့ရောဘာကြောင့်များဒီဗိုလ်ချုပ်ပြတိုက်ကိုလာခဲ့ရလဲဗ
ျဗိုလ်ချုပ်တတိရတော့ပါ
ဒါအပြင်မင်္ဂလာတုံမြို့နယ်ကကိုစိုးလင်းပိုင်ကလည်းဗိုလ်ချုပ်ရဲ့ရရင်ပြတ်သားတဲ့စိတ်မြန်မာနိုင်ငံလွတ်လပ်ရေးယာယီအတွက်အားထုတ်ခဲ့တဲ့သူ့ရဲ့စိတ်ဓာတ်ကိုလေးစားမိတယ်လို့ဆိုပါတယ
်ဗိုလ်ချုပ်အောင်ဆန်းကတော့ကျွန်တော်ဖျားပြီးဗိုလ်ချုပ်လို့ပြောလို့ရတယ်ဘာလို့လဲဆိုကျွန်တော်တို့ဗိုလ်ချုပ်ကဒီလွတ်လပ်ရေးယူခဲ့တာတော်မန်ငါဆန်ကလူတွေရက်ယူခဲ့တာမို့ဒီအင်္ဂလိပ်လုံးဝကဘာဖိတ်ဖိတ်တော်ကြောက်တဲ့အင်္ဂလိပ်လူလူမျိုးကြီးကရောက်အောင်ယူတယ်ဂျပန်နဲ့ရောက်တယ်ဂျပန်ခုဂျပန်ကြတော့လေအဲ့တုန်းကအင်္ဂလိပ်တွေလည်းဂျပန်ကိုကြောက်ရတယ်မဟာမိတ်ဒီပိုင်းနဲ့တော့တိုက်ရတဲ့အစအဲ့ဒီဂျပန်ကိုလည်းဗိုလ်ချုပ်ကပြန်ပြီးတော့အင်္ဂလိပ်နဲ့ပဲပြန်တိုက်တယ်အဲ့လိုမျိုးတွေလွယ်လွယ်ကူကူရခဲ့တာမို့အဲ့ကြောင့်ဗိုလ်ချုပ်လို့လုံနိုင်တဲ့လူကလည်းခုချိန်ကြီးလည်းမပေါ်သေးဘူးအဲ့လိုမျိုးပေါ့ဗိုလ်ချုပ်အောင်ဆန်းကိုကြတော့ကျွန်တော်ကတော့ဘယ်သူမှစားထိုးလို့မရဘူးသူကနံပါတ်1ပဲအဲ့ကြောင့်ဗိုလ်ချုပ်ကတော့ရင်ထဲမှာတင်ကိုဘယ်တော့မှမမေ့ဘူးဗိုလ်ချုပ်ကိုချက်တာဗိုလ်ချုပ်တော်တော်ချက်တယ
်နိုင်ငံရေးအကျဉ်းသားဟောင်းတူလည်းဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘာကတာရဲ့အထွေထွေအတွင်းရေးမှူးဟောင်းတူဖြစ်တဲ့ကိုညိုထွန်းကလည်းဗိုလ်ချုပ်အောင်ဆန်းနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုအခုလိုပြောပြပါရယ
်ဦးအောင်ဆန်းဟာကျောင်းသားဘဝမှာကလေးကသူကတစုထိုးတစ်ယောက်ကန်းဆန်းတယ်လို့ပြောကြတယ်ဆိုပေမဲ့လို့သူအလုပ်တစ်ခုကိုလုံးဝစူးစူးဆိုက်ဆိုက်လုပ်တတ်တဲ့သဘာဝကိုဦးရအားကြတယ်သဘောကြတယ်လွတ်လပ်ရေးအတွက်ဆိုလွတ်လပ်ရေးအတွက်မျိုးသားရေးဆိုအမျိုးသားရေးအတွက်တိုင်းပြည်အတွက်ဒီအလုပ်အပေါ်မှာသူဟာစူးစူးဆိုက်ဆိုက်နက်နက်ဆန်းဆန်းလုပ်ခဲ့တဲ့စိတ်ဓာတ်ကိုတော့အရအားကြတယ်အဲပြီးတော့ရိုးဖြောင်းမှုလည်းအားကြတယ
်ဗိုလ်ချုပ်မကွယ်လွန်ခင်ကဇနီးဖြစ်သူဒေါက်ကင်ကြီးကိုကြည်ရဲပဲပြုံနဲ့နံကြားလေးရရင်စားကျင်တဲ့ဆိုတဲ့စာသားလေးကိုအောက်မေ့တတိယပြီးဒီကနေ့မှာတော့မြို့နယ်အများစုမှာပဲပြုံနဲ့နံကြားပရဟိတာကျွေးကြပါတယ်မနစ်တုံကတော့ဗိုလ်ချုပ်ရဲ့နှစ်တရာပြည့်ရာပြည့်မွေးနေ့အထိမ်းအမှတ်အဖြစ်နတ်မောက်မြို့မှာတတိုင်းပြည်လုံးအခမ်းအနားနဲ့စီစီကာကာကျင်းပခဲ့ပေမဲ့ဒီနှစ်မှာတော့ဗိုလ်ချုပ်ပြတိုက်ကိုလာရောက်ကြည့်ရှုတာကလေးများနဲ့အထိမ်းအမှတ်ပြဝဲရှင်ပွဲကျင်းပတာအပါအဝင်ပကြီးပြပွဲကျင်းပတာကလွဲလို့တခြားထူးထူးခြားခြားကျင်းပတာမတွေ့ခဲ့ရပါဘူး။ဒါပေမဲ့လည်းစစ်အစိုးရအာဏာပိုင်အစစ်အစကဗိုလ်ချုပ်မွေးနေ့ကိုအခုလိုမျိုးတရားဝင်ကျင်းပခွင့်မပေးတာဗိုလ်ချုပ်အောင်ဆန်းရဲ့အခမ်းအနားကိုမှေးမြင်အောင်လှုပ်လာခဲ့ပေမဲ့လူတိုင်းရဲ့ရှင်ထဲမှာဗိုလ်ချုပ်အောင်ဆန်းဆိုတဲ့အာဇာနည်ကောင်းဆောင်တစ်ယောက်ရဲ့နာမည်ကိုယနေ့အချိန်ထိမှတ်တမ်းတင်ထားဆဲဖြစ်ပါရယ်ခင်ဗျာ။